မြန်မာနိုင်ငံမှာပြစ်ခတ်ဆက်ပြက်မှုတွေရပ်ဖို့အပြင်တည်ငြိမ်မှုပြန်လည်ဖော်ဆောင်ပေးဖို့ရှေ့ပတ်စနေနေ့မှာပြုလုပ်မယ့်အရေးပေါ်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမြန်မာစစ်ကောင်စုံတွေကိုအားလုံးကဝိုင်းဝန်းပြပါပြီးတောင်းဆိုတင်တယ်လို့မြန်မာအရေးကျွမ်းကျင်တွေကဆိုပါတယ်။ဒါ့အပြင်အာဆီယံအရှိတောင်အရှာနိုင်ငံများအဖွဲ့အစည်းနဲ့မြန်မာဆက်ရနာတိမ်မှုနောက်ပိုင်းဖြစ်ပေါ်လာခဲ့တဲ့ပြည်သူ့ကိုယ်စားပြုအမျိုးသားညီညွတ်ရေးအစိုးရကိုပါကိုယ်စားပြုခွင့်ပေးဖို့ဒီကျွမ်းကျင်တွေကတောင်းဆိုလိုက်ကြပါ။ American တမတ်ဂျီအောင် Scott Marshallမြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမောက္ခဒေးဗစ်စတိုင်ဘတ်အရှိတောင်အစကျွမ်းကျင်သူပါမောက္ခတူနဲ့အာဆီယံကျွမ်းကျင်သူမြန်မာသုတေသီတူတို့ကိုကိုဝင်းမင်းကတီးခြားဆက်သွယ်မြင်းနှံလာပါတယ်
။ဟုတ်ကဲ့မြန်မာနိုင်ငံအရေးစတန်ဖို့တက္ကသိုလ်မှကျွမ်းကျင်သူတွေဒီတစ်ပတ်သေးဆွေးနွေးခဲ့ပြီးဆရာနာစိန်ဖိနေမှုအဆုံးသတ်နိုင်ခြင်းနဲ့မြန်မာပြည်သူတွေလျှော်လင့်ချက်ပြန်စစ်တမ်းနိုင်ရေးနိုင်ငံတကာအနေနဲ့ဝိုင်းကူဖိအားပေးတင်တာကိုပြောခဲ့ရမှာအဓိကပါဝင်ခဲ့သူတူဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာတမ်မကြီးဟောင်းပါဆရာကဒီတစ်ခေါက်အာနာသိမ့်မှုပြင်းထန်လုံးပုံကို BOA ကိုတည်ထောင်အခုလိုပြောပါတယ
် The coup is an absolute disaster for Myanmar
အာနာသိမ့်မှုကမြန်မာနိုင်ငံအတွက်တကယ်ကိုဘေးဒုက္ခကြီးပါဒါကလုံးဝကိုအကြောင်းပြစရာမရှိပါဘူးအာနာသိမ့်တာတွေမကပါဘူးဆန္ဒပြမကူးကောင်းမဆောင်ရွက်သူတွေပေါ်ရက်ဆက်မှုကလည်းပြည်သူတွေအတွက်ကဆိုးကြီးပါလူအသက်တွေဆုံးရှုံးရတာဖမ်းဆီးခံရတာစတာတွေအပြင်ရုပ်တရက်စီးပွားရေးနဲ့တည်ငြိမ်မှုထိုးကျသွားတာတွေကမြန်မာပြည်သူတွေအားလုံးကိုထိခိုက်သွားစီပါတယ်အထူးသဖြင့်တော့လူငယ်တွေအတွက်ဆိုရင်မျှော်လင့်ချက်နဲ့အခွင့်အလမ်းတွေရိုက်ချိုးခံရပြီလို့ခံစားလိုက်ရတာပါဒီအပေါ်မှာပြန်ဆန့်ကျင်တွန်းလှန်နေတာကိုကျွန်တော်အထူးစာနာလေးစားမိပါတယ
်စာမတိမဆီဟာလက်ရှိစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုရှိမဲအောင်ဆိုင်တဲ့အချိန်ချင်းဖြစ်ဆုံးဆွေးနွေးခဲ့ဘူးသူလည်းဖြစ်ပါတယ်အရေး1988ဆက်ရနာသိမှုမှာအရေးပါခဲ့တဲ့ဗိုလ်ချုပ်ကြီးခင်ညွန့်နဲ့အချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ဘူးသူဂျော့ချောင်တက္ကသိုလ်ပမောခတိုင်းဘက်ကလည်းအခု၄ချိန်မြောက်ဆက်ရနာသိမှုရဲ့မတူထူးခြားပုံကိုအခုလိုရှင်းပြပါတယ
် We're all very very saddened and depressed and horrified by what's going on.
ကျွန်တော်တို့အားလုံးအခုဖြစ်နေတာ ਈ တော့ NSC ကတုံ့ပြန်ရပါတယ်အရင်88ဒုံးကလိုပြန်ဖြစ်လာပါဘူးအကြမ်းဖက်မှုတွေမြန်မာလာနေပါတယ်ဒါပေမဲ့စစ်တပ်ကနားမလည်တာကအရင်အာဏာသိမ်းတဲ့အချိန်မျိုးကိုပြန်သွားလို့မရနိုင်တော့ပါဘူး။အခုမျိုးသက်တွေကအရင်ထက်အများကြီးကိုလွတ်လပ်ပွင့်လဲနေပါပြီ။အခု generation Z တွေကသူတို့ဒါမျိုးကိုသိမခံနိုင်တော့ဘူးတဲ့။လူမှုကွန်ရက်မီဒီယာတွေ၊ internet စတာတွေအားလုံးကလူတွေတရင်အားလုံးချက်ချင်းပြီးပါရစေခဲ့ပြီ။အရင်နဝတ္တနာအဖာခစ်တွေကတော့ဒါမျိုးမရှိခဲ့ဘူး။အဲ့တော့လက်လက်ရှိတဲ့ပြောနေတဲ့စစ်သားတွေအရင်ခစ်တွေတုန်းကတော့လူတွေကိုဖိအားပေးနိုင်ခဲ့တယ်။ဒါပေမဲ့ရေရှည်တော့မခံရဘူး။အခုဟာတခြားထဲအတွက်ဆရာအစ်စ်တွေပေါ်လာရင်ဟုတ်။နောက်ဆုံးမူတီမာကစစ်တပ်ရဲ့ညီညွတ်မှုဆက်ရှိနေမလားဆိုတဲ့မေးခွန်းပါပဲ
။မနေ့ကမှမြန်မာဆရာတာဝန်ပြီးဆုံးခဲ့တဲ့အမေရိကန်သံတမန်ကြီးမာဆီယားကလည်းအာဆီယံရှေ့တောင်အရှာနိုင်ငံများအဖွဲ့အစည်းနဲ့လည်းမြန်မာအစိုးရဆက်အကြမ်းဖက်နေရင်အဖွဲ့ဝင်ဖြစ်ဆက်လက်ခံဖို့ခက်ခဲကြောင်းအပြင်းထန်ဆုံးဖိအားပေးနိုင်ဖို့အမေရိကန်နဲ့တရုတ်ပါဝင်တခြားနိုင်ငံတွေကအာဆီယံကိုဝိုင်းအားပေးကူညီတင်တယ်လို့အကြံပြုခဲ့ပါတယ်။ George Town တက္ကသိုလ်အာရှဒေသဌာနကဂုဏ်သံပမခစိုင်းဘက်ကတော့အမေရိကန်အနေနဲ့မြန်မာဘဏ်ငွေကြေးစနစ်မှာအမေရိကန်ဒေါ်လာကိုသုံးခွင့်မပေးတဲ့ဖိအားပေးပြီးနောက်ကျန်းသက်မှုတွေကလည်းဖြတ်ပြေးလိုက်ရသူတွေကိုလည်းလက်ခံပြီးမြန်မာအိမ်ကြီးချင်းတွေကိုတိုက်တွန်းတာကိုယ်တိုင်နဲ့မြန်မာဒုက္ခသည်တွေကိုလက်ခံခေါ်ယူပေးတင်တယ်လို့ဆိုပါတယ်။ဒီနေရာမှာအရှိတောင်အာရှဆိုင်ရာကျွမ်းကျင်သူစတန်ဖို့တက္ကသိုလ်အရှိတောင်အာရှလေ့လာရေးစီစဉ်ကပမခဂျော်နယ်အီမာစင်ကတော့ရှေ့သက်စနေလို့ဖို့ရှိတဲ့အာဆီယံရေးပေါ်ထိပ်သီးပွဲမှာအချမ်းဖတ်တာရရင်တက်လာမယ့်စစ်ကောင်းဆောင်ကိုဝိုင်းပြောတာအပြင်အမေရိကန်အနေနဲ့လည်းနောက်ပိုင်းလာမယ့်အရှေ့အာကျထိပ်သီးပွဲကြရင်မြန်မာတိုက်ခိုက်ဆိုးရွားဖွဲ့ကိုလည်းမဖိတ်ပါကသူနဲ့အခြားမှာမိတွေတက်ဖို့ခက်နေကြအောင်ကြိုးပင်းစင်ကြော်ထားတင်တယ်လို့ဆိုပါတယ
် United States should seriously consider approaching
အာဆီယံရဲ့အရှိအဆအထိပ်ကြီးအစည်းအဝေးတွေကိုတက်လေရှိတဲ့ဩစတြေးလျ၊အိန္ဒိယ၊ဂျပန်၊နယူးဇီလန်နဲ့တောင်ကိုရီးယားဒီ၅နိုင်ငံကိုလူဝင်မာလာကြရင်ဘူနိုင်းနိုင်ငံရဲ့မြို့တော်မှာကျင်းပမယ်ဒီနှစ်ထိပ်ကြီးအစည်းအဝေးပွဲမတိုင်ခင်ကတည်းကအမေရိကန်ကနေဥဆောင်ပြီးတော့ချဉ်းကပ်တင်ပါတယ်။အဲဒီထိပ်ကြီးအစည်းအဝေးမှာမြန်မာဘက်ကစစ်ကောင်စီတခုတည်းသာကိုစားပြုတက်မင်းဆိုရင်သူတို့အားလုံးအတူမတက်ကြဘူး။ဒါမှမဟုတ်အတူမတက်ဖို့အလေးနဲ့စဉ်းစားရတဲ့ကျိုတင်တောင်းဆိုသဘောတူညီမှုယူထားပြီးအာဆီယံကိုလည်းတူတူတိတ်တိတ်ကြိုပြောထားဖို့အလေးနဲ့စစဉ်းစားတယ်ပါလေ
ဒီနေရာမှာစင်ကာပူခြေဆိုင် ISEAS ICS လို့သူကခေါ်တဲ့အရှိတောင်အရှာလေးလာရေးဌာနရှိမြန်မာအစီအစဉ်ကသုတေသီမမိုးသူစာကလည်းရေကောက်ပွဲအကူအညီမျိုးသားညီညီဆွေရပေါ်ပေါက်လာတာကိုလည်းသ ထဲသွင်းစဉ်းစားဖို့ပါအာဆီယံရဲ့လက်ရှိအရေးပါလာပုံကို
အာဆီယံအနေနဲ့ဓာတ်သိမ်းမွေ့တဲ့အနေအထားမှာတော့ရောက်နေပြီ။ဒါကြောင့်လဲဆိုတော့အဖြစ်ကျူးလွန်ထားတဲ့လူကိုဘာကြောင့်ဒီအဖြစ်ကဖြစ်ပြီးတော့ကဲဒီအဖြစ်ကိုဘယ်လိုပြန်တက်မှတ်မလဲ။ပေါ်လာတဲ့နောက်ဆက်တွဲအနေအထားတွေကိုဘယ်လိုကင်တွေဖြေရှင်းမလဲဆိုတော့အနေအထားမျိုးမှာအာဆီယံကအဲ့လိုမေးရဆန်းရပြောရမယ်အနေအထားမျိုးရှိနေတယ်ဆိုတဲ့အခါမှာမမိုးမြန်မာနိုင်ငံမှာအခုဆိုလို့ရှိရင် National Unity Government ဖွဲ့ပြီးပါပြီ။အများပြည်သူအလုံးရဲ့စံတော်ကိုကိုစားပြုဖို့ဖြစ်ပေါ်လာတဲ့ဖြစ်စဉ်အနေအထားပေါ့နော်။အရင်ကဆရာ PH ပေါ့နော်။အဲ့ဒီဘက်ကအမြင်ကိုလည်းအာဆီယံအနေနဲ့ပြင်ဆိုင်ပေးဖို့လေးဖို့စမ်းဖို့ဆွေးနွေးဖို့ဒါထက်တွင်စဉ်းစားပေးဖို့အရေးကြီးတယ်လို့လည်းမမိုးအနေနဲ့မြင်ပါ
ဒီတက်ဖို့တက်ကတူဆွေးနွေးဘက်ကိုဗိုလ်ထုလေးကရှင်းသွားခဲ့ရမှာတခြားအဓိကဆွေးနွေးသူတွေကလည်းအခုတစ်ခေါက်အာဏာသိမ်းမှုကအရင်လိုပြည်တည်နေအောင်စလုပ်ဖို့မဟုတ်ပဲမတည်နေအောင်စလုပ်လိုက်တာသာဖြစ်တယ်ဒါကြောင့်တည်နေမှုပြန်ရဖို့အကြမ်းဖက်နေတာစရရင်လာမယ့်အာဆီယံရေးပေါ်ထိပ်သီးဘက်မှာမြန်မာစစ်ကောင်းဆောင်ကိုအပြင်းထန်ဆုံးဖိအားပေးတယ်လို့ဆိုခဲ့ပါတယ်